မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာရကထိုင်းနိုင်ငံနယ်စပ်ဒေသမှာဝင်ထွက်သွားလာမှုတွေကန့်သတ်ထားတာကြောင့်ထိခိုက်မှုတွေကြုံနေရတဲ့ကုန်သွယ်ရေးလုပ်ငန်းတွေပုံမှန်ပြန်ဆနိုင်မှုပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။မကြသေးခင်လရီယာစားလို့မြန်မာနိုင်ငံမှာကပ်ရောဂါကူးစက်မှုတွေတိုးလာတာကြောင့်အင်းကြီးချင်းထိုင်းနိုင်ငံကနယ်စပ်ဒေသမှာသွားလာလှုပ်ရှားမှုတွေကန့်သတ်ထားတဲ့အတွက်ကုန်သွယ်မှုမှာထိခိုက်နေတဲ့အခြေအနေတွေကိုကြော်သွားနိုင်ဖို့နှစ်နိုင်ငံကုန်သွယ်တွေပြင်ဆင်နေကြပါတယ်။နယ်စပ်ကုန်သွယ်ရေးမှာအဓိကကြားရဲ့လမ်းကြောင်းတစ်ခုဖြစ်တဲ့ရှမ်းပြည်နယ်တာချီလိမ်မြို့နဲ့ထိုင်းနိုင်ငံမဲဆိုင်မြို့ကြားကုန်သွယ်ရေးမှာကပ်ရောဂါကြောင့်ထိခိုက်မှုမဖြစ်အောင်စီစဉ်နေရလို့လဲတာချီလိမ်မြို့နယ်အုပ်ချုပ်ရေးမှူးဦးချမ်းမြင့်စောကပြောပါတယ်။
ကျွန်တော်တို့ကလည်းဟိုဒုက္ခပြင်းကြောင်ပြန်ဆက်ပြီးတဲ့လို့ပေါ့ပဲ။အဓိကကုန်စည်ကြီးတွေကိုပြန်ဆောင်လို့ကျွန်တော်ဒီနောက်ဒီဘက်မှာဆိုလို့ရှိရင်ရောဂါပိုးတွေးလို့ပြီးတော့ဒါပြရတဲ့ကိစ္စအရောင်ဖြစ်တယ်ပေါ့နော်။အဲ့ဒါပြီးတော့ကျွန်တော်ကဘာမှမဖြစ်အောင်လို့ကျူတင်ကောက်ဝဲတဲ့သဘောနဲ့ဒီမှာဒါပေါ်မှာဆက်တမ်းပြီးတော့ကိုယ်စီကူးတဲ့ရောဂါတွေကာကမာတွေကိုဟိုကိုဗစ် -19 ဆက်သေးပြီးတဲ့သဘောပါပဲလေဟုတ်တယ်။
စတင်မာလားလေတုံးကမြန်မာကုန်ကား6စီးပဲမဲဆိုင်မျိုးရဲဝင်ခွင့်ပေးရတဲ့အတွက်မြန်မာဘက်ကလည်းထိုင်းကုန်ကားတွေကိုအပြန်အလှန်ဝင်ခွင့်ကိုကန့်သတ်ခဲ့ပါတယ်။ဒါကြောင့်လည်းတရက်ကိုဆုံးရှုံးတဲ့ပမာဏဗန်းငွေတန်100ကျော်ရှိရလို့ထိုင်းကုန်တွေကခံမှန်းခဲ့ကြတာပါ။နှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးမှာအဓိကလမ်းကြောင်းတွေတဲကတစ်ခုဖြစ်တဲ့ကရင်ပြည်နယ်မြဝတီနယ်ထိုင်းနိုင်ငံမဲဆောက်ကုန်သွယ်ရေးမှာတာမန်ကုန်တင်ကုန်ပို့အတွက်မြဝတီတရအမှတ်1ကိုအောက်တိုဘာလကုန်ပိုင်းကပဲပြန်ဖွင့်ပေးထားပါတယ်။ပုံမှန်ကုန်သွယ်ရေးကိုတော့မနေ့ကတနင်္လာနေ့ကစားခဲ့ကြောင်းလဲမြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတေစာအောင်က VOA ကိုပြောပါတယ
်။ဟို23ရက်နေ့မှာမနေ့ကစားပြီးတော့အဲသူအဖွဲ့ကိုကျွန်တော်တို့ကုန်သွယ်ရေးကတင်ပြတာ။ကုန်သွယ်ရေးတင်ပြချက်ပုံမှန်မူတည်ပြီးတော့ကျွန်တော်တို့ကိုယ်တော်အနေနဲ့သွားတဲ့စနစ်ကိုတော့မနေ့ကစားလို့ပြောပါမယ်။ကုန်သွယ်ရေးဆုံးမပုံမှန်ကုန်သွယ်တဲ့စနစ်ပေါ့လက်ရှိကတော့ကျွန်တော်တို့တရားမှလောက်တာကြတော့ကုန်တီတင်သွင်းတင်ပို့တဲ့အခြေအနေမျိုးပဲရှိတာပေါ့ကုန်သွယ်မှုမသွားနိုင်ဘူးပေါ့။အဲ့ဒီကကုန်သွယ်မှုသွားနိုင်အောင်တော့ဒီကုန်သွယ်ဥပဒေကဏ္ဍကအစိုးရကိုတင်ပြပြီးတော့အစိုးရကုန်ပြင်းတဲ့ကုန်သွယ်ဥပဒေကဏ္ဍအစီအစဉ်နဲ့တွောင်းနေတာပေါ့နော်
။ကရင်ပြည်နယ်ကော့ဂရိတ် KI ဖျားသုံးစုနယ်စပ်ဂိတ်ပိတ်ထားတာကိုတော့ထိုင်းနိုင်ငံဘက်ကဒီလကုန်အထိတက်တန်းထိုးထားပြီးဒီလကုန်ရင်တော့သူတို့ဘက်ကဖြေလျှော့နိုင်ကြောင်းဖျားသုံးစုမြို့နယ်အုပ်ချုပ်ရေးမှူးဦးကျော်စိုးဦးက VOA ကိုပြောပါတယ်
။ဦးကတော့ကျွန်တော်ဟိုဘက်အဖွဲ့ကြီးရဲ့အဖွဲ့မတွေ့ရရသေးဘူး။အခုကျွန်တော်တို့ကြားတာတော့ဒီလကုန်ရင်တော့ဟိုဘက်ကအေးကိုဗစ်ရောဂါနဲ့ပတ်သက်ပြီးဒီလကုန်ရင်တော့သူတို့ဆက်ပြီးတော့အသွားအလာကန့်သတ်မှုလျှော့ချမယ်လို့ပြောတယ်။လေကြီးရတော့ဟိုဒီဟိုဘက်ဒီဘက်တော့သွားလို့လာလို့မရဘူးလေဟိုဘက်ကလည်းသူပိတ်ထားတယ်ဗျ
။နေဆက်ဒေသမှာသွားလာလို့ရှောင်မှုတွေကိုထိုင်းနိုင်ငံကကန့်သတ်ထားတာကြောင့်ထိခိုက်မှုတွေကြုံနေရတဲ့ကုန်သွယ်မှုတွေပုံမှန်အခြေအနေပြန်ရောက်ဖို့ကုန်သွယ်တွေကဒီအပိုင်းအတွင်းအွန်လိုင်းကနေတွေ့ဆုံဆွေးနွေးဖို့လဲစီစဉ်ထားကြပါဗျ။2019-2020ဘဏ္ဍာနှစ်မှာထိုင်းမြန်မာနယ်စပ်ကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာတန်9000ကျော်ရှိခဲ့ပြီးမြန်မာနိုင်ငံကပို့ကုန်ပမာဏတန်ပေါင်း3000ကျော်ရှိခဲ့ကြောင်းလဲမြန်မာနိုင်ငံကုန်သွယ်ရေးဝန်ကြီးဌာနရဲ့စည်ရင်းတွေမှာဖော်ပြထားပါရဲ့ခင်ဗျာကျွန်တော်ကတော့ဇော်ထက်ပါ VOA ကိုသတင်းပေးပို့လိုက်တာပါ